ရခိုင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းဒေသခံတွေကိုဖမ်းဆီးတာတွေရပ်တန့်ဖို့ပေါ်တာဆွဲတာတွေနဲ့နှိပ်စက်တာတွေရပ်တန့်ဖို့နဲ့တန်တရားနဲ့ဖမ်းဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့အစိုးရအနေနဲ့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးဖို့စတဲ့အချက်တွေကိုမြို့နယ်သီးသီးမှာဒီနေ့ဆန္ဒပြတောင်းဆိုကြတာဖြစ်ပါတယ
်။နောက်တက်ကလူကုန်တွေမိချင်းတွေပြောဆောင်ချောင်းပါပေတော်သူခွင့်ကြင်ကြဲတွေဒိုးရဲဒိုးရဲပမေပီလကဖမ်းဆီးကောင
်ရှာချောင်းရဲရှာချောင်းရဲ
ပေါ်တာဆွဲကနှိပ်စက်ကောင
်ရှာချောင်းရဲရှာချောင်းရဲ
စစ်တွေမျိုးကဆန္ဒပြပွဲမှာလူပေါင်း 2,000 လောက်ပါဝင်ခဲ့ပြီးမြို့လေဝင်ကဘာကွင်းကနေလမ်းမကြီးတစ်လျှောက်နဲ့ကန္နာလန်တစ်လျှောက်ကိုလှည့်လည်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေမတရားပေါ်တာဆွဲခံရတာတွေရှိနေတဲ့အတွက်အစိုးရကဒီကိစ္စပေါ်အလေးထားဖြေရှင်းစီခြင်းနဲ့လို့ဆန္ဒပြရမှာပါဝင်တဲ့စစ်တွေမျိုးကဥလေသိန်းအောင်ကပြောပါတယ်
။ဒီတိုက်ပွဲတွေဖြစ်တဲ့ဆိုတော့ကျွန်တော်တို့ပြည်သူလူလူတွေရခိုင်သူရခိုင်သားတွေဟာအလုပ်လက်မဲ့တွေဖြစ်ရတယ်။မတရားပေါ်တာဆွဲခံရတယ်။မတရားနှိမ့်စင်မှုလည်းခံရတယ်။စစ်ဖြစ်တာစစ်ဖြစ်တာသူတို့တခြားပဲကျွန်တော်တို့ရခိုင်ပြည်သူလူထုတွေနဲ့ဘာမှမဆိုင်ဘူ
းစစ်တွေမျိုးကစီကံထိန်သိမ်းရေးနဲ့ကိုငင်းစောင့်ချောင်းရဲ့အဖွဲ့ရဟန်းတော်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့ကိုအိတ်ဖွင့်စာတစ်စောင်လဲပေးပို့ခဲ့ပါတယ်အဲ့ဒီအိတ်ဖွင့်စာထဲမှာတိုင်းရင်းသားချင်းချင်းလက်နက်ကန်ပဋိပက္ခတွေဖြစ်နေကြတဲ့အတွက်မြန်မာနိုင်ငံကိုညင်ညာတဲ့လူအဖွဲ့အစည်းတရက်ဖြစ်တိဆောက်နိုင်မှာမဟုတ်ဘူးလို့យေတာထားတယ်လို့တိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေအားလုံးပါဝင်တဲ့ညင်ညာရေးတရက်ကိုရရှိဖို့အစောတက်လျင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်တိုက်ပွဲတွေကြောင့်နင်းနန်နေရတဲ့ပြည်သူတွေအတွက်အလေးထားစီချင်တာကြောင့်ဒီအိတ်ဖွင့်စာကိုပေးပို့တာလို့စစ်တွေမျိုးကဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ဦးအောင်ထေးကပြောပါတယ
်ကျွန်တော်တို့လက်လုံးလက်စားတိုင်းရင်းသားတောသူတောင်သားတွေဟာအခုချိန်မှာအိုးပြင်းပြင်းအလောက်ကန်တွေပြင်းပိုင်းဆိုင်မွန်းတွေကိုစွန့်ခေါ်ပြီးတော့ဒုက္ခအတိရောက်နေကြပါတယ်အဲ့ဒီဒုက္ခရောက်နေတဲ့ပြည်သူတွေကိုအတိကမနှိမ့်နာတင့်တာတွေကိုမနှိမ့်နာရအောင်နိုင်ငံတော်သမ္မတကြီးဦးတင်ကျော်အပါအဝင်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့မင်းအွန်လိုင်းတို့ကဒါလေးတွေကိုအလေးထားပြီးတော့လုပ်ပေးစီရင်လည်းရည်ရွယ်ချက်အထမြောက်အောင်ဒီအိတ်ဖွင့်ပေးစာကိုပေးပြီးတော့ကျွန်တော်တို့ထုတ်ပေါ်မှုကိုပြုလို့အချင်းဖြစ်ပါတယ
်အစိုးရတဲ့အနေနဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေကြားအပြစ်ခတ်ရက်စက်ရက်တဲ့အများဆုံးဂျားဝင်နှိမ့်နိုင်ဖို့လိုအပ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဖြစ်တဲ့ကိုရာဇာမင်းအောင်ကပြောပါတယ
်ဒီတိုင်းဆက်သွားမယ်ဆိုရင်တော့အပြောင်းလဲတူကတော့ဖြစ်မှာပဲဘာလို့ဆိုတော့လူတွေအကုန်လုံးကလည်းကိုယ့်အနေနဲ့ကိုသူတို့ရဲ့ယဉ်ထဲမှာခံစားချက်တွေရောဒီခံယူချက်တွေရောအများကြီးပြင်းပြလာကြရဲဆိုတော့ဒီအပြောင်းလဲတူကတော့ဖြစ်မှာပဲဒီလိုပုံစံမျိုးသာဆက်သွားမယ်ဆိုရင်ပြောရမယ်ဒီအစိုးရအနေနဲ့ဂျားခံပြီးတော့တက်မတော်နဲ့တိုင်းသားလက်နက်ကင်မှမဲခွေစည်းတွေကြားမှာသူတို့ညီငိုင်းဆောင်ရွက်ပေးမယ်ဆိုရင်အကောင်းဆုံးတစ်ခုဖြစ်မယ်လို့တော့ထင်တယ
်စစ်တွေမျိုးအပြင်မင်းပြမြအူပုန်နာကျွန်းရေတိတောင်စားတဲ့အခြားမြို့နယ်တွေမှာလည်းထောင်နဲ့ရှိတဲ့ဒေသခံတွေပါဝင်ခဲ့ကြတာဖြစ်ပါတယ်အလားတူရန်ကုန်မြို့ဗဟန်းမြို့နယ်ကဗိုလ်စီမံအားကစားကွင်းမှာရခိုင်တိုင်းရင်းသား100လောက်ကအစိုးရတပ်တန်တိုက်ပွဲတွေရပ်တန့်ရဲအတွက်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ပြည်တွင်းစစ်ကိုအများဆုံးရပ်တန့်အောင်ဆောင်ရွက်ပေးဖို့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ပြည်ထောင်စုအစိုးရအဖွဲ့တန်တောင်းဆိုကြောင်းဆန္ဒပြပွဲဦးဆောင်သူတို့ဖြစ်တဲ့ကိုလင်းခိုင်ကပြောပါတယ
်အဲကျွန်တော်တို့ဒီနေ့ဆန္ဒထုတ်ဖို့ပွဲကဒီနေ့တပြိုင်တည်းထဲမှာပဲကျွန်တော်ရခိုင်ပြည်နယ်မှာ9မြို့နဲ့ကျွန်တော်တို့ဒီမှာရန်ကုန်မှာတမျိုးနဲ့ကျွန်တော်တို့ဆယ်နေရကျွန်တော်တို့ပြည်တွင်းစစ်ရစဲရင်းနဲ့ပတ်သက်လို့ရခိုင်မှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်ရင်းနဲ့ပတ်သက်လို့ကျွန်တော်တို့ဆန္ဒထုတ်ခေါ်တယ်ဒီပြည်သူလူထုထောက်ခံမှုအများဆုံးနဲ့တက်လာတဲ့ပြည်ထောင်စုအစိုးရနဲ့မြန်မာတပ်မတော်ကိုကျွန်တော်ပြန်ပြီးတော့မေးခွန်းထုတ်ရမယ်ကျွန်တော်တို့တိုင်းရင်းသားပြည်သူလူထုရဲ့အတန်ကိုပြည်ထောင်စုအစိုးရဟာဘယ်လောက်ထိနားထောင်တယ်လဲတက်မတော်ကတိုင်းရင်းသားပြည်သူလူထုကိုဘယ်လောက်ထိငဲ့ညာတယ်လဲဆိုတဲ့အပေါ်မှာပဲမူတည်ပါလိမ့်မယ်ခင်ဗ
ျရခိုင်ပြည်နယ်အတွင်းမှာအစိုးရတက်မတော်နဲ့ရခိုင်တက်မတော် AA တို့ပြီးခဲ့တဲ့ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း1000ကျော်ဟာထွက်ပြေးနေရပါတယ်ဒီရပန်တွင်တိုက်ပွဲကြံထွက်ပြေးတင်းချောင်းတို့အရေအတွက်ဟာပုံများလာပါတယ်ခင်ဗျာ